Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2014ခုနှစ်မေလ3ရက်စနေနေ့ညနေခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းကီလိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညနေစီစဉ်မှုကတော့ကျမနန္ဒာချက်ပါရှင်
။ကျမဆုမြတ်မမယူကရိန်းနိုင်ငံအရှေ့ပိုင်းမှာအဖမ်းခံထားရတဲ့ဥရောပစောင့်ကြည့်လေလာသူတွေကိုရုရှားလိုလားသူတွေကဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်ပိုင်းကမြေပြိုမှုမှာအသက်ရှင်နေနိုင်သူတွေကိုအသေးအတန်လိုက်ရှာနေပါတယ်။ဒီလိုမျိုးနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။သတင်းတွေနောက်ပိုင်းနားဆင်ရမယ်ဆောင်းပါးတွေထဲမှာဆိုရင်တော့ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာနေတဲ့သမရဦးသိန်းစိန်အစိုးရတပ်တန်း၃နှစ်ရှိလာတဲ့အချိန်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်သတင်းမီဒီယာတိုးတက်မှုဘယ်လောက်ရှိလာနေပါပြီလဲ
လွတ်လပ်ခွင့်ရှိတာနဲ့လွတ်လပ်ခွင့်ကိုသူမပြတာနဲ့မတူဘူးလွတ်လပ်ခွင့်တော့ရှိတယ်ဒါပေမဲ့အဲ့လွတ်လပ်တဲ့သတင်းမီဒီယာကပြည်သူကိုလုံခြုံရေးစုဖို့အတွက်အချက်လည်းမရဘူးဆိုရင်အဲ့ဒါတိုးတက်မှုမဟုတ်ဘူး
အပြည့်အစုံကိုမကြခင်မှာနားဆင်ရပါမယ်ဒီအကြောင်းပြင်အရင်ကတိတ်ပြီးတော့ခင်မီပွင့်လင်းမှုမရှိခဲ့တဲ့ဘူတန်နိုင်ငံမှာခေါင်းဆောင်တွေကအခုဆိုရင်သူ့ပြည်သူတွေကိုအင်တာနက်တွေလွတ်လွတ်လပ်လပ်သုံးခွင့်ပေးလာပြီဆိုတော့ဘလို့အကျိုးကျေးဇူးတွေကြောင့်ပါလဲဒီအကြောင်းနဲ့အတူအမေရိကန်ပြည်ထောင်စုမှာကျင်းပခဲ့တဲ့သိပ္ပံနဲ့ဤပညာပွဲတော်အကြောင်းကိုလည်းပြောပြသွားဖို့ရှိပါတယ်ဒါတွေကိုမပြောခင်မှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆွမျက်မွန်နဲ့မတ်တင်ကြီးထိုက်ကကြီးညာပေးပါမယ်ရှင်
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာပြီးခဲ့တဲ့လတုန်းကဖမ်းဆီးခံထားရတဲ့ဥရောပလေလာစောင့်ကြည့်သူတွေကိုရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကပြန်လွှတ်ပေးလိုက်ပါတယ်။မတိမငြိမ်ဖြစ်နေတဲ့ Slavyansk မြို့မှာသတင်းတစ်ပတ်ကျော်ကြာတည်းကဖမ်းဆီးခံထားရတဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေး OSCE အဖွဲ့ဝင်တွေကိုဒီကနေ့စနေနေ့မှာပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်။ Austria နိုင်ငံ Vienna မြို့အခြေစိုက် OSCE အဖွဲ့ရဲ့ညွှန်ကြားချက်အရဂျာမန်တွေဥဆောင်တဲ့လေလာစောင့်ကြည့်အဖွဲ့ဟာရုရှားဘာသာစကားပြောတဲ့ယူကရိန်းအရှေ့ပိုင်းနဲ့တောင်ပိုင်းကလုံခြုံရေးနဲ့လူ့အခွင့်အရေးအခြေအနေတွေကိုတွားရောက်လေ့လာနေစဉ်မှာအဖမ်းခံခဲ့ရတာဖြစ်ပါတယ်။ရုရှား၊ယူကရိန်း၊အမေရိကန်နဲ့ EU ဥရောပသမဂ္ဂတို့ဂျနီဗာမှာရရှိခဲ့တဲ့သဘောတူညီချက်အရတွားရောက်လေ့လာနေကြတာပါ။နိုင်ငံဆောင်ကလေ့လာသူတွေနဲ့သူတို့နဲ့အတူဖမ်းဆီးခံခဲ့ရတဲ့ယူကရိန်းတာဝန်ရှိသူတွေကိုချွင်းချက်မရှိပြန်လွှတ်ပေးလိုက်တယ်လို့ Slavyansk ကဒီရုရှားလိုလားသူခွဲထွက်ရေးသမားတွေကပြောပါတယ်။တောက်ကြနေတော့ကတော့ဒီရုရှားလိုလားသူခွဲထွက်ရေးသမားတွေနဲ့ယူကရိန်းအစိုးရကိုထောက်ခံသူတွေကြားအော်ဒက်ဆာမြို့မှာအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတော့31ယောက်ထဲမှနေတေဆုံးသွားတယ်လို့ရဲကပြောပါတယ်ရှင်
။အာဖဂန်နစ္စတန်အရှေ့မြောက်ပိုင်းမှာတောက်ကြနေတော့ကမိုးအကြီးအကျယ်ရွာသွန်းပြီးတော့ဒီမိုးကြောင့်မြေပြိုကျမှုကြောင့်လူ2000လောက်တေဆုံးရာနဲ့တခြားရာနဲ့ချီတဲ့လူတွေလည်းပျောက်ဆုံးနေဆဲဖြစ်တာကြောင့်အသက်ရှင်ချမ်းရစ်နေသူတွေကိုကယ်ဆယ်ရေးသမားတွေနဲ့ရာပေါင်းများစွာသောစေတနာဝန်ထမ်းတွေရှာဖွေနေကြပါတယ်။ဗာရရှန်ခရိုင်တွင်းကအာကိုမြို့ရှေ့မြောက်ပိုင်းဝေးလံခေါင်တည်တဲ့အရက်ကရာပေါင်းများစွာသောအိမ်တွေပေါ်ကိုဒလဟောရွာသွန်းတဲ့မိုးကြောင့်ပြိုကျနေတဲ့ပေ30ကျော်လောက်အမြင့်ရှိတဲ့ရွှွန်နေတဲ့အပြက်အစည်းပုံကြီးကိုကယ်ဆယ်ရေးသမားတွေကလက်တွေဂေါ်ပြားတွေအသုံးဖြူထူးဖော်ရှာဖွေနေကြပါတယ်။လူ350တေဆုံးပြီးလူပေါင်း2000လောက်ပျောက်ဆုံးနေတဲ့ဒီမြေပြိုကျမှုမှာအသက်ရှင်ကျန်ရစ်သူတွေကိုရှာဖွေနိုင်ရေးအတွက်အာဖဂန်ရဲတပ်ဖွဲ့ကလည်းကူညီရှာဖွေနေပါတယ်။ခရိုင်ရဲမှုဗိုလ်ချုပ်ဖာဆယ်ဒင်ဟီယာကကယ်ဆယ်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အခုလိုပြောဆိုပါတယ်။
Olku makoe juzazi ke barini mardumek mohojesh da odam kumak bukona kasoi ke dazir khok shahid chuden jonoshon aziz loden
chinaro anine di data ka ni shwe pyaung cha tu ri atwet ko be kunyi pe nai ba ro de mie pyo lo pait mi bi atet song shong ya tu ri atwet do ba ma lou pe bo ma phit nai ma bu tu ro ka te goun nya ba bi chinaro ma shi de yin mye in a ne naw song ke se nai ka da ka ro atet shin chen yit tu 9 yaung ne te song tu 3 yaung do be phit par de lu ye chouk ka pyo twa da phit par de ain 300 ni ba lauk paw ko mie pyo cha ke pi de naw lu 2000 lauk ha akhu chain di te de shin ne so da shin shin လည်းမသိနိုင်သေးဘူးဆိုပြီးတော့ခရိုင်အုပ်ချုပ်ရေးမှူးရှာဝီလီလာအက်ဒီကပြောပါတယ်လူ350တေဆုံးတယ်လို့ကုလရရှိတွေကအတည်ပြုပြောကြားပါတယ်နောက်ထပ်မြေပြိုကျမှုတွေကိုစိုးရိမ်ရတာကြောင့်အဲ့ဒီဒေသမှာနေထိုင်ကြတဲ့ရာပေါင်းများစွာသောလူတွေကိုနေရာရွှေ့ပြောင်းပေးခဲ့ပြီးဖြစ်ပါတယ်ရှင်
ပွင့်လင်းလွတ်လပ်ပြီးတော့မူမတူရှင်တွဲမှုကိုလက်ခံတဲ့သတင်းမီဒီယာတွေအနေနဲ့လုံခြုံတဲ့ဝင်းကျင်မှာအကြောက်တရားကင်းရှင်းစွာနဲ့သတင်းတွေကိုထုတ်ပြန်နိုင်ရမယ်လို့ဒီကနေ့ကြားရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာကုလသမဂ္ဂကပြောလိုက်ပါတယ်ပြီးခဲ့တဲ့နှစ်အတွင်းကမ္ဘာတဝန်းမှာသတင်းတောက်81ယောက်အသက်ခံခဲ့ရပြီးတော့826ယောက်ဖမ်းဆီးခံခဲ့ရတဲ့အပြင်သတင်းတောက်2000ကျော်ကိုထိလက်ယောက်တိုက်ခိုက်ခံခဲ့ရတာတွေကိုကုလသမဂ္ဂကထောက်ပြပါရတယ်။သ ပဋိပက္ခဖြစ်ပွားမှုတွေကသတင်းလွတ်လပ်မှုအပေါ်တက်ရောက်မှုတွေရှိနေတယ်လို့2014ခုနှစ်ကမ္ဘာသတင်းလွတ်လပ်ခွင့်အညွှန်းကိန်းကမိမောင်းထုတ်ပြထားပါတယ်။တချို့နိုင်ငံတွေမှာနိုင်ငံတော်လုံခြုံရေးအကြောင်းပြချက်နဲ့သတင်းထုတ်ပြန်ခွင့်သတင်းပြန်ကြားခွင့်တွေကိုကြေကြေပြန့်ပြန့်ဝင်ရောက်ဆွဲဖက်မှုတွေရှိနေတာကိုလည်းသတင်းလွတ်လပ်ခွင့်အညွှန်းကိန်းကိုထုတ်ပြန်ခဲ့တဲ့နယ်စည်းမခြားသတင်းတောင်များ RSF အဖွဲ့ကပြောပါတယ်။ဒီကိစ္စတွေဟာကမ္ဘာတဝှမ်းမှာတိုးဖြစ်နေပြီးတော့ဒီမိုကရေစီနိုင်ငံတွေမှာသတင်းလွတ်လပ်ခွင့်တွေချိမ့်ချောင်းနေတယ်လို့ RSF ကပြောပါတယ်။မြန်မာနိုင်ငံမှာလည်းသတင်းလွတ်လပ်ခွင့်အတော်အတန်ရလာပြီးမဲ့အစိုးရနဲ့ပတ်သက်တဲ့သတင်းတွေရယူနိုင်ခွင့်ဘိုင်းမှာတော့အားနည်းနေသေးတယ်လို့မြန်မာနိုင်ငံကသတင်းသမားတွေကထောက်ပြကြပါတယ်။အစိုးရဌာနတွေကြားပူးပေါင်းဆောင်ရွက်မှုအားနည်းတယ်ဆိုတာကိုအစိုးရဘက်ကအတိအမှတ်ပြုခဲ့တယ်လို့ပုဂ္ဂလိကသတင်းမီဒီယာဘိုင်းကလည်းသတင်းကျင်းဝင်ကိုစောင့်ထိန်ဖို့လိုတယ်လို့သတင်းနဲ့ပြန်ကြားရေးဝန်ကြီးဌာနကပြောပါတယ်။တချိန်တည်းမှာပဲဒီမြန်မာနိုင်ငံကသတင်းသမားတွေကိုဥပဒေမဲ့ဖမ်းဆီးထိန်းသိမ်းတာတွေရပ်ပြီးတော့သတင်းလွတ်လပ်ခွင့်မြင့်တင်ပေးဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုခဲ့ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုမှုကိုအားပေးတဲ့အနေနဲ့မေလ3ရက်နေ့ကိုကမ္ဘာသတင်းလွတ်လပ်ခွင့်အနေအဖြစ်နဲ့ကုလသမဂ္ဂက1993ခုနှစ်မှာစတင်သတ်မှတ်ခဲ့တာဖြစ်ပါတယ်ရှင်။
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ထိုင်းနိုင်ငံမှာကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲမှာသူ့ရဲ့ပါတီကဝင်ရောက်ရှင်းပြိုင်မှာမဟုတ်ဘူးလို့အတိုက်ခံပါတီခေါင်းဆောင်အပိစိဝိုက်ချာချီဝါကပြောလိုက်ပြီးတော့ဝင်ကြီးချုပ်ကိုရာထူးကနေဆင်းပေးဖို့ထပ်ပြီးတော့တောင်းဆိုလိုက်ပါတယ်။နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုကြီးကြပ်ဆောင်ရွက်မဲ့ကြားဖြတ်အစိုးရဖွဲ့နိုင်မှုဝင်ကြီးချုပ်ရင်းလက်ရှင်နာဝတ်နဲ့ယာယီကက်ဘိနက်အဖွဲ့ကိုဆင်းပေးပါလို့ဒီမိုကရက်ပါတီခေါင်းဆောင်အပိစစ်ကပြောကြားခဲ့ပါတယ်။ပြုပြင်ပြောင်းလဲရေးအဆိုပြုထားတဲ့အတိုင်းဆန္ဒခံယူပွဲလုပ်ပြီးတဲ့နောက်6လကြာမှရွေးကောက်ပွဲတွေကျင်းပတဲ့တယ်လို့မစ္စတာအပိစစ်ကအခုလိုပြောခဲ့ပါတယ်
။ Make me fine night. จะได้ 100% ครับ จากสิ่งที่ผมเสนอ แต่ผมก็อยากจะชี้ให้เห็นว่า
ကျွန်တော်အဆိုပြုထားတာတွေအတိုင်းဘယ်ဘက်ကမှတရားရခိုင်နှုံလုံးရမှာမဟုတ်ပါဘူးဒါပေမဲ့အဆိုရဘက်ကရောကျွန်တော်တို့ဘက်ကပါကိုဖြစ်စေခြင်းနဲ့ကိစ္စတချို့ကတော့ဖြစ်ခွင့်ရတဲ့နယ်ဆိုတာကိုကျွန်တော်ထောက်ပြခြင်းပါတယ်လို့အတိုက်ခံပါတီခေါင်းဆောင်အဖြစ်စေပြောသွားတာပါပြီးခဲ့တဲ့ February လတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲတုန်းကလည်းဒီမိုကရက်ပါတီကသပိတ်မှောက်ပြီးတော့ရွေးကောက်ပွဲမှာမပါဝင်ခဲ့ပါဘူးရွေးကောက်ပွဲအသစ်ကိုဇူလိုင်လ20ရက်နေ့မှာကျင်းပမယ်လို့ကြေညာထားပါတယ်ဗန်ကောက်မြို့လယ်မှာလာနေချီကြတဲ့အစိုးရဆန့်ကျင်ဆန္ဒပြမှုတွေကြောင့်ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလွှတ်တော်ကိုဖျက်သိမ်းခဲ့ရပြီးတော့ဝန်ကြီးချုပ်ရင်းလက်ခဲ့အစိုးရဟာလည်းလုပ်ငန်းတွေအပြည့်အဝဆောင်ရွက်နိုင်ခြင်းမရှိသလောက်ဖြစ်နေပါတယ်။နိုင်ငံရေးလောကထဲမှာရှင်နာဝတ်မိသားစုတွေရဲ့လွှမ်းမိုးမှုအဆုံးသတ်သွားဖို့အတွက်အတိုက်အခံတွေဘက်ကစ조사နေကြတာဖြစ်ပါတယ်ရှင်
။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရက်ဖက်လုံခြုံရေးဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးဆာရာစီဝေါ်ဟာရှေ့သတင်းပတ်ထဲမှာမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။လက်ထောက်နိုင်ငံသားရေးဝန်ကြီးစီဝေါ်ဟာမေလ5ရက်နဲ့6ရက်နေ့တွေမှာအင်ဒိုနီးရှားနိုင်ငံကိုသွားရောက်မှာဖြစ်ပြီးအင်ဒိုနီးရှားနိုင်ငံကနေမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာလက်ထောက်နိုင်ငံခြားရေးဝန်ကြီးစီဝေါ်နဲ့အတူမြန်မာနိုင်ငံဆိုင်ရာအကြီးတန်းအကြံပေးဖြစ်တဲ့ Judith Kapkin တို့ဟာမြန်မာအစိုးရအကြီးတန်းအရာရှိတွေဒေါအောင်ဆန်းစုကြည်အပါအဝင်အတိုက်အခံခေါင်းဆောင်တွေအရက်ဖက်လူမှုလူ့အဖွဲ့အစည်းကကိုယ်စားလှယ်တွေတိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်ဒါအပြင်ရခိုင်ပြည်နယ်နဲ့မိထီလာဒေသအခြေအနေနဲ့နိုင်ငံတွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာတွင်နောက်လူမျိုးရေးဘာသာရေးအဓိကရုပ်မပေါ်ပါအောင်အပြစ်ရှာတာတွေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအပြင်မြန်မာနိုင်ငံမှာဒီမိုကရေစီတရားမျှတရေးနဲ့တာဝန်ခံမှုရှိဖို့လူ့အခွင့်အရေးလေးစားဖို့စ조사မှုတွေမှာကူညီပံ့ပိုးပေးဖို့လှုံ့ဆော်မှာဖြစ်ပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီးစီဝေါ်ဟာမြန်မာနိုင်ငံကအပြင်နိုင်ဂျီးရီးယားနိုင်ငံကိုသွားရောက်မှာဖြစ်ပြီးသူ့ရဲ့ခရီးစဉ်ကိုမေလ14ရက်နေ့မှာအဆုံးသတ်မှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတောက်ကြနေတော့ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ရှင်။
နိုင်ဂျီးရီးယားနိုင်ငံမှာကျောင်းသူတွေကိုဖမ်းဆီးခေါ်ဆောင်သွားမှုဟာဘလူးမားကိုလက်မခံနိုင်တဲ့ပြစ်မှုဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။ဒီမိန်းကလေးငယ်လေးတွေနေအိမ်စီကိုပြန်ရောက်နိုင်ရေးအတွက်အမေရိကန်ကဖြစ်နိုင်သမျှနိုင်ဂျီးရီးယားအစိုးရကိုကူညီသွားမယ်လို့အီသီယိုးပီးယားနိုင်ငံအဒစ်စဘာဘာမြို့တော်မှာဒီကနေ့ပြောခဲ့ပါတယ်။လူ့အခွင့်အရေးနဲ့လုံခြုံရေးရာကိစ္စတွေအတွက်အာဖရိကတိုက်နိုင်ငံတွေစီကိုခရီးထွက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟာ Ethiopia နိုင်ငံမှာဒီတန်တမန်အတိုင်းအဝိုင်းနဲ့အာဖရိကလူငယ်ခေါင်းဆောင်တွေကိုဒီကနေ့မိန့်ခွန်းပြောကြားခဲ့ပါတယ်။မိန့်ခွန်းထဲမှာနိုင်ဂျီးရီးယား၊တောင်ဆူဒန်၊ဆိုမာလီယာနဲ့ဗဟုအာဖရိကသမ္မတနိုင်ငံတွေမှာဖြစ်နေတဲ့ပြဿနာတွေကိုမိမောင်းထိုးပြခဲ့ပြီးတော့အာဖရိကနိုင်ငံတွေအနေနဲ့တည်ငြိမ်မှုရှိအောင်နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ကြဖို့အတွက်တိုက်တွန်းသွားပါတယ်။အာဖရိကတိုက်နဲ့ဆက်ဆံရေးကိုအမေရိကန်ကတိုးတက်အောင်လုပ်ဖို့အဆင်သင့်ရှိနေပေမဲ့အာဖရိကနိုင်ငံတွေအနေနဲ့သူ့ရဲ့ပြည်သူတွေနဲ့လုံခြုံဖို့နဲ့ဒီမိုကရေစီအခွင့်အရေးရရှိနိုင်ဖို့ဆောင်ရွက်မှုတွေကိုခိုင်ခိုင်မာမာလုပ်ရမယ်လို့ပြောကြားသွားပါတယ်။အဒစ်စဘာဘာမြို့တော်မှာပဲဝင်ကြီးကယ်ရီဟာဒီဆိုမာလီသမ္မတရှိခ်မိုဟာမုဒ်နဲ့တွေ့ဆုံခဲ့ပြီးတော့အယ်ခိုင်ဒိုင်းနဲ့ဆက်နွယ်နေတဲ့အယ်ရှာဘပ်စစ်သွေးကြွအဖွဲ့တွေကိုဘယ်လိုမျိုးနှိမ်နှင်းမလဲဆိုတာကိုဆွေးနွေးခဲ့ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝင်ကြီးဟာဒီကနေ့စနေနေ့မှာပဲကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကိုခီးဆက်မှာဖြစ်ပြီးတော့ဒီသမ္မတဂျိုးဆက်ကဘီလာနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။တနင်္လာနေ့ကျရင်တော့သူဟာဝါရှင်တန် DC ကိုပြန်မှာဖြစ်ပါတယ်ရှင်
။အသက်အန်ဒီရဲ့ဖြစ်စေတဲ့မတ်စ်လို့ခေါ်တဲ့အရှိအလဲပိုင်းဒေသမှာဖြစ်ပွားတဲ့အသက်ရှူလမ်းကြောင်းဆာယာဗိုင်းရပ်စ်ပိုးကူးစက်ခံရထားရသူတဦးအမေရိကန်ပြည်ထောင်စုမှာတွေ့ရှိတဲ့အကြောင်းအမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးဌာနကအတည်ပြုပြောကြားပါတယ်။ဆော်ဒီအာရေဗျကိုမကြာခင်ကသွားရောက်ခဲ့တဲ့အမေရိကန်ကျန်းမာရေးလှုပ်သားတဦးဟာဒီမတ်စ်ဗိုင်းရပ်စ်ကူးစက်ခံရပြီးအမေရိကန်ပြည်ထောင်စုရဲ့အနောက်အလဲပိုင်းအင်ဒီယားနာပြည်နယ်မှာဆေးရုံတင်ထားရတယ်လို့အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးဌာန CDC အရာရှိတွေကပြောပါတယ်။လူနာကိုသီးခြားထားရှိပြီးအခြေအနေတည်ငြိမ်ငြိမ်ရှိနေပါတယ်လို့လည်းအရာရှိတွေကပြောပါတယ်ရှင်
။မြောက်ပိုင်းအိုင်ယာလန်ကရှင်ဖိန်ပါတီခေါင်းဆောင်ဂျယ်ရီအဒမ်စ်ကိုရဲကဆက်ပြီးတော့စစ်ဆေးမေးမြန်းနိုင်ဖို့အတွက်တရားသူကြီးတယောက်ကနောက်ထပ်နှစ်ရက်ဖမ်းဆီးခွင့်ပြုထားပါတယ်။တရားရုံးရဲ့ခွင့်ပြုချက်ကြောင့်ဒီမြောက်ပိုင်းအိုင်ယာလန်ကထိန်းတဲ့နိုင်ငံရေးသမားတယောက်ဖြစ်တဲ့ဂျယ်ရီအဒမ်စ်ဟာတင်းငွေတွေနေအထီကိုရဲရဲ့အချုပ်ထဲမှာဆက်နေရမှာဖြစ်ပါတယ်။1982ခုနှစ်တုန်းကဘဲလ်ဖတ်စ်မြို့မှာ IRA တပ်ဖွဲ့ဝင်တွေဖမ်းဆီးခေါ်ဆောင်သွားပြီးတော့တပ်ပစ်ခဲ့တဲ့ကလေးဆယ်ယောက်မိခင်မုတ်ဆိုးမတယောက်တေးဆုံးမှုနဲ့ပတ်သက်ပြီးတော့ Jerry Adams ကိုရဲကစစ်ဆေးနေတာဖြစ်ပါတယ်ရှင
်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့မတ်သိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့စီစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထိုက်ရိုက်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးပါမယ်။ဒီညနေတော့သတင်းလွတ်လပ်မှုနဲ့ဆိုင်တဲ့အကြောင်းကိုအရင်ဆုံးကြည့်အောင်ပါ။ဒီနှစ်ပိုင်းတွင်မှာမြန်မာနိုင်ငံအတွင်းသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်အထိုက်လျောက်ရလာပေမယ့်သတင်းမီဒီယာတွေပေါ်မှာတော့အစိုးရကအတိမတ်ပြုတဲ့အပိုင်းအားနည်းနေသလိုဖိနှိပ်မှုတွေလည်းရှိနေစေဖြစ်တယ်လို့ဒီကနေ့ကမ္ဘာစာနယ်ဇင်းတွေမှာမြန်မာနိုင်ငံကသတင်းစာဆရာတွေကထောက်ပြခဲ့ကြပါတယ်။အစိုးရဌာနတွေအနေနဲ့လွတ်လပ်စွာသတင်းရယူခွင့်အတွက်ပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့ပုဂ္ဂလိကသတင်းနဲ့စာနယ်ဇင်းလောကကလည်းကျင့်ဝတ်နဲ့အညီစောင့်ထိုင်းဖို့လိုတယ်လို့ပြန်ကြားရေးဝန်ကြီးဌာနကပြောပါတယ်။အပြည့်အစုံကိုရန်ကုန်ခြေစိုက် VOA သတင်းတော့ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါရှင်။
သမရဦးသိန်းစီဆွေးရတက်လာပြီးတဲ့နောက်မှာမြန်မာနိုင်ငံအတွင်းသတင်းမီဒီယာပေါ်အတော်လေးဖြေလျှော့မှုတွေလှုပ်ဆောင်ပေးခဲ့တယ်ဆိုတဲ့အချက်ကိုတော့ပြည်တွင်းကသတင်းစာဆရာတော်တော်များလက်သင့်ခံကြပါတယ်။ဒါပေမဲ့တစ်ဖက်မှာတော့စံလယ်ဇင်းနဲ့သတင်းမီဒီယာကိုလွတ်လပ်ခွင့်ပေးနေပေမယ့်အစိုးရအဖွဲ့ကတော့သတင်းမီဒီယာတွေပေါ်မှာသူတို့ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့အတိအမှတ်ပြုပြောဆိုတာသတင်းထုတ်ပြန်ပေးတဲ့အပိုင်းတွေမှာတော့အရင်စစ်ဆွေးလက်ထက်တုန်းကလိုပဲထိန်ချန်ကွဲမှုတွေရှိနေသေးတယ်လို့ဒီရင်းကဂျေစကူးအမည်ရှိတဲ့သတင်းစာပညာသင်တန်းကျောင်းတည်ထောင်သူလည်းဖြစ်ကိုယ်တိုင်လည်းသတင်းစာဆရာတူဖြစ်တဲ့ဦးရနိုင်မုကပြောပါတယ်
ဟိုလွတ်လပ်ခွင့်ရှိတာနဲ့လွတ်လပ်ခွင့်ကိုအတိအမှတ်ပြုတာနဲ့မတူဘူးလွတ်လပ်ခွင့်တော့ရှိတယ်ဒါပေမဲ့အဲ့လွတ်လပ်တဲ့သတင်းမီဒီယာကပြည်သူကိုလှုပ်ကြေးပြုစုဖို့အတွက်အချက်လည်းမရဘူးဆိုရင်အဲ့ဒါတိုးတက်မှုမဟုတ်ဘူးအဲ့တော့တကယ်တမ်းကျွန်တော်တို့စီမှာတကယ်တမ်းအားကောင်းတဲ့ information act ပေါ့ဗျာသတင်းချက်လည်းဥပဒေလိုအပ်တယ်နောက်ပြီးတော့အစိုးရဌာနတွေကစာနယ်ဇင်းလွတ်လပ်ခွင့်ကိုတကယ်ကိုအတိအမှတ်ပြုဖို့လိုအပ်ပါတယ်
နိုင်ငံကဖွဲ့စည်းတွေရဲ့အတိအမှတ်ပြုမှုမှာရောအရှိတောင်အရှာဒေတာတွင်းမှာရောမြန်မာနိုင်ငံသတင်းစာလွတ်လပ်ခွင့်စံနှုန်းတွေဟာဒီနှစ်မှာတိကျစွာတက်လာတာကိုတွေ့ရတယ်လို့လည်းမြန်မာနိုင်ငံသတင်းစာဆရာအတင်းဒိုဂရာဥတ္တရာစောကပြောပါတယ်။ထိုင်းနေမှာမြန်မာနိုင်ငံသတင်းရယူခွင့်အနေထားကတော့တိုးတက်မှုပိုင်းမှာဒီကနေ့ထိတက်လာတာကိုမတွေ့ရဘူးလို့သူကပြောပါတယ
်။အာဒီလွတ်လပ်ခွင့်အခြေအနေရတော့ဟိုချုပ်ပြောချင်တော့ကိုကဒီရှင်တွေကညွန်ကိန်းပေါ့အေးဒီ reporter soft from Sandy ပေါ့အဲ့ဒီကညွန်ကိန်းရဆိုရင်တော့တက်လာတာပေါ့နော်ဟို150လောက်ကနေကျားလေးငါ့ကိုလည်းရောက်လာတယ်။ဒါပေမဲ့ကျားလေးငါ့ဆိုတဲ့ကောင်ကပုံမှန်တရားလေးတဲ့နေငါရှိတယ်ဆိုတော့ကိုကသတင်းလပ်ဖက်အပြည့်အဝရောက်လို့အများကြီးကြွားတယ်။ဒါပေမဲ့အစ်ကောင်ဆက်မှာဆိုရင်တော့အလေလောက်ရောက်ပြီ။အပေါ်မှာတော့ Thai လို့ Philippines လို့ဆက်လို့ Indonesia လို့ရှိအောင်ပါလေဒီရန်လို့ပါလို့ရှိတယ်ပေါ့။အဲ့တော့အဲ့လိုမျိုးရှိနေတာရှိတယ်။ဒါပေမဲ့ခုနပြောတဲ့ဟိုဟာ sensitive information နဲ့ခုခင်းနေပေါ့။ sensitive information ကတော့တော်တော်နည်းသေးတယ်။
ပြည်တွင်းမှာ access to information လို့ခေါ်တဲ့လွတ်လပ်စွာသတင်းရယူခွင့်အားနည်းချက်တွေရှိနေစေဖြစ်တယ်လို့ public ကသတင်းစာဆရာတွေရဲ့ပြောဆိုမှုကိုလက်ခံသူကတော့တမရရဲ့ပြောခွင့်ရှိသူလည်းဖြစ်ပြည်ကြားရေးဒုဝန်ကြီးလည်းဖြစ်တဲ့ဦးရထွတ်ဖြစ်ပါတယ်ဒီချက်နဲ့ပတ်သက်ပြီးတော့အစိုးရဘက်ကလည်းပုံမှန်လေးလေးသတင်းမီဒီယာကိုသတင်းပေးဖို့လိုသလို public ကသတင်းမီဒီယာတွေကလည်းကျင့်ဝတ်တွေနဲ့ထိန်းသိမ်းဆောင်ရွက်ဖို့လိုမယ်လို့သူကအခုလိုပြောပါတယ
်မှန်တယ်အဲ့ဒါကြောင့်ခုနကကျွန်တော်ပြောတဲ့သတင်းရုပ်ဝင်ပိုင်းဆိုတာပေါ့အဲ့တော့ကျွန်တော်တို့ဖြစ်စေချင်တာကအဲ့လားအစိုးရဒီအပြင်အစိုးရဌာနတွေနောက်တော့ public ကလုပ်ငန်းရှင်တွေအနေနဲ့လည်းအဲ့လားမီဒီယာတွေကလည်းတစင်သတင်းပေးခြင်းဒီဒါကျွန်တော်တို့သူတို့အတွက်အခွင့်အရေးတရားဖြစ်တယ်သူတို့ပြည်သူတွေနားလည်စေနိုင်တဲ့အခွင့်အရေးတရားဖြစ်တယ်ဆိုတာကိုနားလည်ပြီးတော့မှသတင်းထုတ်ပေးဖို့လိုတယ်တစ်ဖက်ကလည်းအဲ့ဒါစာနယ်ဇင်းသမားတွေကလည်းအဲ့ဒါသတင်းရောက်တဲ့အခါမှာသတင်းရောက်လို့ခြင်းနဲ့စိတ်နဲ့ပုံလိကလွတ်လပ်ခွင့်နောက်တစ်ခါခုနလိုတည်သေးဥတွေဖြစ်တဲ့နိုင်ငံတော်လုံခြုံရေးရဆောင်ရွက်တဲ့ကိစ္စဒီအရေးကြားမှာစီးခြားထားမှုတွေတခြားနားလည်နိုင်ဖို့လိုတယ်အဲ့တော့အဲ့ဒီနှစ်ခုကညှိနှိုင်မှုဆိုရင်ကျွန်တော်ထင်တယ်သတင်းရယူပိုင်ခွင့်ကပြဿနာမဟုတ်ဘူးဆိုတော့သတင်းမီဒီယာဥပဒေမှာလည်းအချက်လက်တွေပါပြီးသားဆိုတော့နားလည်မှုနဲ့လုပ်ဖို့ပဲကျွန်တော်တို့လိုတယ်လို့
မြန်မာဆွေးအနေနဲ့သတင်းသမားတွေအပေါ်မှာဥရိမဲ့ဖန်စီရဲယူတာတွေကိုချက်ချင်းရပ်တန့်ပြီးတော့သတင်းလွတ်လပ်ခွင့်ကိုမြင့်တင်ပေးဖို့မေလ30ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာ Human Rights အဖွဲ့နဲ့ FIDH နိုင်ငံလူ့ခွင့်ရေးအဖွဲ့ ALDRCN နဲ့ RSF နယ်စည်းမခြားသတင်းတော်များအဖွဲ့တွေကတောင်းဆိုလာတာပါ2013ဒီဇင်ဘာကစပြီးတော့မြန်မာဆွေးရဟာသတင်းတော်အတော်များကိုရာဇွတ်မှုအသေးဖြတ်မှုတွေအပါအဝင်ဆွဲချက်တော်တော်များနဲ့ဖန်စီရဲယူခဲ့ပါတယ်အဲ့လိုဖန်စီထိန်းသိမ်းခံရတဲ့ဒဲမှာ Daily 11သတင်းတော်မက်ခိုင် DVB သတင်းတော်ကိုဇော်ဖေမျက်စိမှသတင်းတော်ကိုရီခဲတို့ပါဝင်ပြီးတော့ Unity Channel အမှုဆောင်ရာချီချုပ်ပါဝင်သတင်းတော်၄ဦးလည်းအစိုးရရဲ့လျှို့ဝှက်ချက်ဥပဒေဖောက်ပြမှုနဲ့အမှုရင်ဆိုင်နေရဆဲဖြစ်ပါတယ်2014ခုနှစ် Freedom House ကအစီရင်ခံစာညွှန်ကိန်းမှာဖော်ပြချက်အရမြန်မာနိုင်ငံရဲ့စံတန်းလွတ်လပ်ခွင့်ဟာမလွတ်လပ်တဲ့အခြေအနေမှာရှိနေဆဲဖြစ်ပါတယ်နေစည်းမချတဲ့တော်များအဖွဲ့ RSF ကထုတ်ပြန်တဲ့အစီရင်ခံစာညွှန်ကိန်းမှာတော့ခက်ခဲတဲ့အနေအထားကိုဖျက်ဆီးနေရဆဲဖြစ်တယ်လို့ဖော်ပြပါတယ်။နိုင်ငံတကာ journalist များကာကွယ်ထိန်းသိမ်းအဖွဲ့ CPJ ကမြန်မာနိုင်ငံကိုစင်စာတင်းကျပ်မှုအစိုးဆုံးဆယ်နိုင်ငံကပဲဖြစ်ပေးခြင်းတော့မရှိသေးပါဘူး။မြန်မာနိုင်ငံကစင်စာအတင်းကျပ်ဆုံးကမ္ဘာဆယ်နိုင်ငံမှာ9နေရာမှာရှိနေပါသေးတယ်။ဒီကနေ့မေလ3ရက်နေ့ကမ္ဘာစံနယ်ဇင်းလွတ်လပ်ခွင့်နေ့မှာပဲပညာရေးဝန်ကြီးဌာနနဲ့ UNESCO ကိုပူးပေါင်းပြီးတော့ရန်ကုန်မြို့ Chatrian Hotel မှာပုံမှန်ကောင်းမွန်သောအနာဂတ်အတွက်မီဒီယာလွတ်လပ်ခွင့်ဆိုတဲ့ခေါင်းစဉ်နဲ့ကျင်းပခဲ့ပါတယ်။ဒါပြင်စီရိုနာဟိုတယ်မှာပြည်တွင်းသတင်းစာများလေးစားလိုက်နာတင်တဲ့သတင်းမီဒီယာကျင့်ဝတ်28ချက်ကိုလည်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီကထုတ်ပြန်ခဲ့တဲ့အခမ်းအနားကိုလည်းကျင်းပခဲ့တာပါခင်ဗျာ
။သရရှိမြတ်ခင်ဗျာအခုတလောနိုင်ငံတကာသတင်းတွေထဲမှာအင်ဖော်ကိုနှင်းပန်းနှိမ့်ဆက်တဲ့အတွက်တရားဥပဒေအရအရေးယူတဲ့သတင်းတွေကြားနေရပါတယ်။မြန်မာနိုင်ငံမှာရောအင်ဖော်တွေကိုတရားဥပဒေနဲ့အညီဘလောက်ထိအကာအကွယ်ပေးထားပါသလဲ။အင်ဘော်ရီရဲ့ဘဝအခြေအနေလုံခြုံစိတ်ချရအောင်ဘာတွေဆောင်ရွက်သင့်တယ်လဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါသွားရရှိမှာခင်ဗျာ။ပါဝင်ဆွေးနွေးလူသူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ်။ email address ကတော့ bomis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုစင်ရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါရစေ
။သောရရှင်တွေအနေနဲ့ဒီည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်။ VOA ကနေစနေနေ့ညနေခင်းစီစဉ်တွေကိုညနေ9နာရီထိလိုင်းနိုမီတာ16 kHz 1953ညလိုင်းနိုမီတာ19 kHz 15555နဲ့လိုင်းနိုမီတာ25 kHz 11965တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီစီစဉ်ကို VOE Internet ဆာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းတပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့အရင်ကဒီနိုင်ငံတကာနဲ့ဆက်သွယ်ပြတ်တလို့ဖြစ်နေခဲ့တဲ့ဒီဘူတန်နိုင်ငံကအခုဆိုရင်အင်တာနက်ရဲ့အကျိုးကျေးဇူးကိုဘလို့အတိမတ်ပြုလာတယ်လဲဆိုတာကိုကြည့်အောင်ပါတစ်ချိန်လုံးကဒီဗရေသရစ်စနစ်ကိုကျင့်သုံးခဲ့တဲ့ဟီမွန်တာဒေတာကဘူတန်နိုင်ငံလေးဟာအခုတော့ခင်မီပွင့်လင်းတဲ့ဒီမိုကရေစီနိုင်ငံအဖြစ်ရှောက်လန်းနေပါပြီနိုင်ငံလူဦးရေရဲ့သုံးပုံတစ်ပုံဟာဆိုရင်လဲစမတ်ဖုန်းတွေကင်ဆောင်ပြီးတော့အင်တာနက်ကိုအသုံးပြုတာဒီလူမှုဆက်သွယ်ရေးကွန်ရက်တွေကနေတဆင့်ပြင်ပကဘာကြီးနဲ့ဆက်သွယ်လှုပ်လာနေပါပြီ။ဒါပြင်ဆိုရအကြီးကဲတွေကိုယ်တိုင်ကလည်းဒီလိုအင်တာနက်နဲ့လူမှုကွန်ရက်တွေကိုအသုံးပြုနေတာဟာတိုင်းပြည်အတွက်အနှောက်အယှက်မဖြစ်တဲ့အပြင်စီးပင်းသားရဝါပြောရေးအတွက်တောင်အထောက်အကူဖြစ်စေတယ်လို့မြင်လာကြပါတယ်။ဒီအကြောင်းကို AFP သတင်းကိုအခြေခံပြီးတော့ဦးဆက်မိုးဝေကပြောပြပါမယ်ရှင်။
ဟီမွန်ဒါဒီတာကဘီယက်နိုင်ငံတော်တစ်ခုဖြစ်တဲ့ဘူတန်နိုင်ငံဟာ 1999ခုနှစ်ထိရုပ်သံနဲ့အင်တာနက်တွေမရှိဖြစ်ခဲ့ရပါတယ်။ဒါပေမဲ့အခုတော့ဆုံးရှုံးခဲ့ရတဲ့အခြေအနေကိုပြန်ပြီးတော့ပြုပြင်နေပါပြီ။အသက်18နှစ်အရွယ်စုရတ်ချာတောင်တန်းတွေပတ်ရံဝိုင်းနေပြီးကျောင်းသူကျောင်းသားတွေနဲ့အဆက်အသွယ်ချနေတဲ့ဒေသတွေကိုလူမှုကွန်ရက် website တွေချိတ်ဆက်အသုံးပြုပြီးတော့ဆက်သွယ်နေပြီဖြစ်ပါတယ
်။ We can make many friends from outside also.
ကျွန်တော်ဟာပြင်ပကမိတ်ဆွေတွေနဲ့အဆက်အသွယ်လုပ်နိုင်ပြီးမိတ်ဆွေတွေအများကြီးမိတ်ဖွဲ့နိုင်ခဲ့ပါတယ်။ဒါပြင်နီပေါ်နိုင်ငံမှာနေထိုင်နေကြတဲ့ကျွန်တော်တို့ရဲ့ဝမ်ကွဲမောင်နှမတွေနဲ့အပြန်အလှန်ထိတွေ့ပြောဆိုနိုင်ပါတယ်။အင်တာနက်ကနေတဆင့်ချိတ်ဆက်ဆက်သွယ်နိုင်မဲ့ Facebook လိုမျိုးသာမရှိခဲ့ရင်ကျွန်တော်တို့သူတို့နဲ့အဆက်အသွယ်လုပ်နိုင်မှာမဟုတ်ပါဘူး
။ဘူတန်ဟာတမျိုးသားလုံးစိတ်အေးချမ်းသာစေတဲ့ဖွံ့ဖြိုးရေးနမူနာပုံစံကြောင့်ထင်ရှားကျော်ကြားနေတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။အဲ့ဒီပုံစံနဲ့မှမျိုးပေါင်းစုံလင်တဲ့တတ်မှတ်ချက်စံနေတဘာဝယဉ်ကျေးမှုအမွေနှစ်ထိမ့်သိမ်းစောင့်ရှောက်မှုစတဲ့အချက်တွေလည်းပါဝင်ပါတယ်။ဒါပေမဲ့နည်းပညာအသစ်ဖြစ်တဲ့ smartphone တွေကြောင့်ဖွံ့ဖြိုးမှုကိုအနှောက်အယှက်မဖြစ်ပါဘူးပို့ပြီးတော့တောင်းအထောက်အကူဖြစ်နေတယ်ဆိုတာတန်တရားရှိစရာမလိုပါဘူးလို့ဘူတန်နိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်တဲ့ Sarin Topke ကပြောဆိုပါတယ
် There's a boom because why the technology is not disruptive
ဒါကလှိလင်းမြန်မြန်တိုးပွားလာတာဖြစ်ပါတယ်နည်းပညာအသစ်ဟာအနှောက်အယှက်ဒါစီမဖြစ်ပါဘူးဒါဟာကောင်းပါတယ်ဘူတန်နိုင်ငံရဲ့တာယာဝါပြောရေးကိုအထောက်အကူဖြစ်စေပါတယ
်ဘူတန်ဝန်ကြီးချုပ်မှာကိုပိုင် Facebook အကောင့်ရှိပြီးတော့Facebook followers ကတော့ 2,000 ကျော်ရှိပြီးသူတို့တွေကဝင်းကြီးချုပ်နဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်းအရာကနေဘူတန်နိုင်ငံမှာရဲတပ်ဖွဲ့ဝင်အသစ်တွေခေါ်ယူတဲ့ကိစ္စအထိဝင်ရောက်ပြီးတော့ဖတ်ရှုကြည့်ရှုနိုင်ပါတယ်။2005ခုနှစ်မှာဘူတန်ပြည်ကနိုင်ငံရဲ့အချုပ်အခြာအာဏာအပြည့်အဝကင်ထားတာကိုလျှော့ပေးလိုက်ပြီးတဲ့နောက်2008ခုနှစ်မှာဒီမိုကရေစီနှိကျရွေးကောက်ပွဲကိုကျင်းပခဲ့ပါတယ်။မနစ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတော့ကအနာရလာခဲ့တာဖြစ်ပါတယ်နိုင်ငံတွင်းကသတင်းသမားတယောက်ဖြစ်တဲ့ဒီပူတန်နစ်သတင်းစာရဲ့အက်ဒီတာချုပ်တုံဆင်းလာဆန်းကတော့ခုနှစ်သိန်းခွဲကျော်ရှိတဲ့ဘူတန်နိုင်ငံသားတွေအတွက်အင်တာနက်ဆိုတာဟာမွေးရပါအရာတစ်ခုလိုဖြစ်နေပြီလို့ဆိုပါတယ
် 80,000 Facebook users and increasing every day
that gives an idea Facebook အသုံးပြုတဲ့လူ 7,000 ရှိပြီးတော့နေ့စဉ်နဲ့အမျှတိုးနေပါတယ်ဒါကိုကြည့်ရင်အချိန်တိုကာလအတွင်းဘူတန်နိုင်ငံမှာအင်တာနက်ဘယ်လောက်ပေါ်ပူလာဖြစ်နေတယ်ဆိုတာကိုပြတာပါလူတွေတယောက်နဲ့တယောက်တွေ့ကြရုံနဲ့မကပါဘူးဘာတွေဖြစ်နေသလဲဆိုတာကိုတခြားတိုင်းပြည်တွေကနေသိအောင်အသိပေးတာမျိုးတွေအစိုးရဘော်တယောက်မှုရှိအောင်အကြောင်းအရာတစ်ခုနဲ့ပတ်သက်လို့လှုံ့ဆော်တာတွေလုပ်ကြပါတယ
်ဘူတန်နိုင်ငံရဲ့လူဦးရေ၃ပုံတစ်ပုံဟာမိုဘိုင်းဖုန်းကင်ဆောင်နေကြပါပြီလျှက်စီးနှကားနေမြေလို့တင်စားခေါ်ပေါ်တဲ့ဘူတန်နိုင်ငံဟာဗဒိသရစ်စနစ်ကနေအခုဆိုလို့ရှိရင်ခေတ်တစ်ခုစီကိုတက်လှမ်းနေပြီဖြစ်ကြောင်းပါခင်ဗျာ
ဥစမိုးဝေပြပြခဲ့တာဖြစ်ပါတယ်ဒါနဲ့တဆက်တည်းအမေရိကန်ပြည်ထောင်စုကသိပ္ပံနဲ့နီးပညာပွဲတော်အကြောင်းကိုလည်းပြောပြပါအောင်မယ်ကမ္ဘာပေါ်မှာနီးပညာအဆင့်မြင့်ဆုံးနိုင်ငံတွေထဲကတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာသိပ္ပံပညာရှင်တွေနဲ့အင်ဂျင်နီယာတွေနှဲပါနေပါတယ်ဒါကိုပြောင်းလဲနိုင်ဖို့အတွက်ကြိုးပမ်းမှုတစ်ခုကတော့အမေရိကန်သိပ္ပံနဲ့နီးပညာပွဲတော်ပဲဖြစ်ပါတယ်သိပ္ပံနီးပညာအင်ဂျင်နီယာသင်ချာနဲ့ပတ်သက်တဲ့အလုပ်တွေမှာကျောင်းသားတွေအားကျလုပ်ကိုင်ချင်းလာအောင်ရည်ရွယ်တဲ့ဒီပွဲတော်ကို VOA သတင်းတော် George Putik ကတွားရောက်သတင်းယူခဲ့ပါတယ်အပြည့်စုံကိုကိုအောင်အောင်ကတင်ပြထားပါတယ်ရှင
် Washington Convention Center ကအဆင့်မြင့်နည်းပညာဆိုင်ရာခင်းကျင်းပြသမှုကိုလာကြည့်ကြတဲ့ကျောင်းသူကျောင်းသားတွေကြားသိပ္ပံနဲ့အင်ဂျင်နီယာဘာသာရပ်အပေါ်စိတ်ဝင်စားမှုတွေအများပြားရှိခဲ့ပါတယ်ဒါပေမဲ့ American ကျောင်းသားတက်တန်းကျော်ကိုမေးမြန်းကောက်ယူခဲ့တဲ့စစ်တမ်းတစ်ခုအရာကတော့အထက်တန်းကျောင်းသားတွေရဲ့ဆရာကိုင်နှုန်းလောက်ကပဲဒီလိုဘာသာရပ်တွေမှာစိတ်ဝင်စားကြတယ်လို့ဆိုပါတယ်အမေရိကန်သိပ္ပံနဲ့စက်မှုပညာပြပွဲကိုပူးရဲစတင်ခဲ့သူတူဖြစ်တဲ့ Larry Book ကလူအဖွဲ့စည်းတွေအနေနဲ့သူတို့အားကျတန်ဖိုးထားတဲ့အရာတွေကိုပဲသူတို့ရကြတာဖြစ်တယ်လို့ပြောပါတယ
် We celebrate Larry Pop Sorori Yoshi Mina Minmi ဒီလိုတစ်ခုခုဖြစ်နေတဲ့ဒီကျွန်တော်တို့လူအဖွဲ့အစည်းကချစ်ချင်ကုန်ပါတယ်ဒါပေမဲ့သိပ္ပံပညာရှင်တွေနဲ့အင်ဂျင်နီယာတွေကိုချိမြောက်တာမျိုးတော့မလုပ်တတ်ကြပါဘူ
းမစ္စပုတ်ကဒီသိပ္ပံပြပွဲကို2009ခုနှစ်ကကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့မှာပထမဆုံးအကြိမ်စတင်ကျင်းပနိုင်အောင်နဲ့နှစ်စဉ်ပြပွဲဖြစ်မြောက်အောင်ပါဝင်လှုပ်ဆောင်နေသူဖြစ်ပါတယ်ဒီပြပွဲရဲ့အောင်မြင်မှုကတော့နည်းပညာလုပ်ငန်းရဲ့အသိအမှတ်ပြုမှုကိုလင်းလင်းမြန်းမြန်းရလိုက်တာပဲဖြစ်ပါတယ်နည်းပညာဆိုင်ရာအဖွဲ့ Lockheed Martin က Ray O'Jason နဲ့ Mr. Book တို့2010ခုနှစ်ကနိုင်ငံတော်သိပ္ပံနဲ့နည်းပညာဆိုင်ရာပြပွဲကိုပူးပေါင်းကျင်းပခဲ့တာဖြစ်ပါတယ်။သိပ္ပံနည်းပညာစက်မှုနဲ့သင်ကြားစုပေါင်းပြီး STEM လို့ခေါ်တဲ့ဒီပညာရပ်ကနေပျော်ရွှင်စရာလှုပ်ရှားမှုတွေဖန်တီးရတာဟာကောင်းမွန်တဲ့အကျိုးသက်ရောက်မှုတွေဖြစ်စေပါတယ်လို့ Mr. Johnson ကပြောပါတယ်။
ကျွန်တော်တမရအလင်းရှိအပြည့်အဝယုံကြည်ပါတယ်။လာမယ့်10နှစ်အနည်း20ကာလအတွင်းမှာအရွယ်ရောက်လာကြမယ့်ကလေးတွေဟာ STEM အလုပ်ခွင့်တွေကိုရောက်လာကြပါလိမ့်မယ်။အ ဲ့ခါကျရင်အခုအချိန်ကိုပြန်ကြည့်ပြီးဒါကြောင့်ငါဒီလိုလုပ်ခဲ့တာဆိုပြီးပြောကြပါလိမ့်မယ်
။ပြဝဲလာကြတဲ့ clean area လေးရင်မောင်းကျင်တဲ့စခန်းထဲဝင်ပြီးကိုယ်တိုင်မောင်းကြည့်တာကနေအစခြေလက်ငါတို့တွေကိုစက်နဲ့ထိန်းချုပ်ကြည့်တာအဆုံးကိုယ်တိုင်ပါဝင်လို့ရတဲ့စမ်းသပ်လှုပ်ဆောင်မှုတွေလုပ်ခဲ့ကြပါတယ်။ကလေးငယ်တော်များများဟာစင်မြင့်ပေါ်မှာဆက်နဲ့လှုပ်ထားတဲ့သူ့လက်ကိုပြနေတဲ့ခြေတုလက်ထုတွေတတ်ထားတဲ့စင်မူဒန်ဟောင်း Travis Mills နဲ့စင်မော်ထီတက်ပြီးလ ీల ဆူဆန်းခဲ့ကြပါတယ်။ဒယန်ရစင်မူဒန်ဟောင်းနေအနေနဲ့သူတို့ရဲ့ခြေတုလက်ထုတွေကိုဖန်တီးပေးထားတဲ့သိပ္ပံနဲ့ဤပညာတွေကိုကလေးငယ်တွေလ ీల နိုင်အောင်ကူညီပေးနိုင်တယ်လို့ Mr. Mills ကပြောပါတယ်။ Kids are going to
stare and wonder. ကလေးတွေဆိုတာဆူဆန်းကြတယ်၊သိကျင်ကြတယ်ဆိုတော့သူတို့ဘာကြောင့်မျက်စိပွင့်နားဖွင့်မပေးရမှာလဲ။သိပ္ပံပညာဘလောက်ထိစိတ်ဝင်စားဖို့ကောင်းနေဆိုတာသူတို့တွေဒီအောင်လှုပ်ပေးရပါလိမ့်မယ်
။တချို့ចောင်းသူចောင်းသားတွေဟာပစ္စည်းအစ်စံတွေကိုတောင်စပီးစမ်းသပ်လှုပ်ဆောင်နေကြပါပြီ။ဒီလိုဖန်တီးတဲ့ចောင်းသူចောင်းသားတွေထဲမှာအထက်တန်းចောင်းသူအန်ဒရီယာလီလည်းပါဝင်ပါတယ်
။တိတ်ကိုစိတ်လှုပ်ရှားစရာကောင်းတယ်လို့ထင်ပါတယ်။ဒီလိုပဲနောက်ထပ်လူတွေအများပြားပိုးပြီးစိတ်ဝင်စားလာအောင်လုပ်ရတာပါပဲ
။ဒီပွဲအောင်မြင်မှုအနေနဲ့ဒီပြပွဲကိုအားကျပြီးဒေတာဆိုင်ရာအလိုက်ဒီလိုပြပွဲတွေပိုးပြီးရှိလာဖို့နဲ့တနိုင်ငံလုံးအတိုင်းအတာနဲ့လိုအပ်နေတဲ့သိပ္ပံပညာရှင်တွေနဲ့စက်မှုအင်ဂျင်နီယာတွေပိုးပြီးထွက်ပေါ်လာအောင်ကူညီလှုပ်ဆောင်အောင်ကြဖို့မျှော်လင့်နေတဲ့အကြောင်းပြပွဲစီစဉ်သူတွေကပြောဆိုပါရခင်ဗ
ျ။ကိုအောင်အောင်ပြောပြခဲ့တာဖြစ်ပါတယ်ရှင်။နောက်နှစ်နာရီကြာထုတ်လွှင့်ပေးမယ့် VOA စီစဉ်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အတူမြန်မာအိမ်ပေါ်တွေကိုဥပဒေကြောင်းအရဘလောက်အကာအကွယ်ပေးထားတယ်လဲ။သူတို့တွေအခုထပ်ပို့ပြီးတော့အကာအကွယ်ရအောင်ဘာတွေလှုပ်ဆောင်တင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမယ်တိုက်ရိုက်လေးလိုင်းအစည်းအဝေးကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်ဒီအစည်းအဝေးကိုလိုင်းနိုမီတာ24 kHz 1213ညလိုင်းနိုမီတာ25 kHz 11965နဲ့လိုင်းနိုမီတာ32 kHz 9355တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မုံကကြီးညာပေးပါအောင်မရှင
်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာပြီးခဲ့တဲ့လတုန်းကဖမ်းဆီးခံထားရတဲ့ဥရောပလေးလာစောင့်ကြည့်သူတွေကိုရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကပြန်လွှတ်ပေးလိုက်ပါတယ်မတီမငိမ့်ဖြစ်နေတဲ့ Slovyansk မြို့မှာသတင်းတပတ်ကျော်ကြာတဲ့ကဖမ်းဆီးခံထားရတဲ့ဒီဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေး OSCE အဖွဲ့ဝင်တွေကိုဒီကနေ့စနေနေ့မှာပြန်လွှတ်ပေးခဲ့တာပါနိုင်ငံဆောင်ကလေးလာသူတွေနဲ့သူတို့နဲ့အတူဖမ်းဆီးခံရတဲ့ယူကရိန်းတာဝန်ရှိသူတွေကိုချွင်းချက်မရှိပြန်လွှတ်ပေးလိုက်တယ်လို့ Slovyansk ကရုရှားလိုလာသူခွဲထွက်ရေးသမားတွေကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့လူပေါင်းရာနဲ့ချီသေဆုံးခဲ့တဲ့မြေပြိုကျမှုဖြစ်ပွားပြီးတဲ့နောက်မှာဒီပျောက်ဆုံးနေစေထောင်နဲ့ချီကိုလိုက်လံရှာဖွေနေကြပါတယ်။လူပေါင်း 2,000 ကျော်လောက်သေသလားရှင်သလားမပြောနိုင်ဘူးလို့နိုင်ငံရဲ့အရှေ့မြောက်ပိုင်းရှာဝါလီဦးလာအဒက်ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်ရှင်။တခါပွင့်လင်းလွတ်လပ်ပြီးတော့မူမတူရှင်တွဲမှုကိုလက်ခံတဲ့သတင်းမီဒီယာတွေအနေနဲ့လုံခြုံတဲ့ဝင်းကျင်မှာအကြောက်တရားကင်းရှင်းစွာနဲ့သတင်းတွေကိုထုတ်ပြန်နိုင်ရမယ်လို့ဒီကနေ့ကြားရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေမှာကုလသမဂ္ဂကပြောလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းကမ္ဘာတဝမ်းမှာသတင်းတောက်82ယောက်တတ်ခံခဲ့ရပြီးတော့72ယောက်ဖမ်းဆီးခံခဲ့ရတဲ့အပြင်သတင်းတောက် 2,000 ကျော်ကိုထိလက်ရောက်တိုက်ခိုက်ခံခဲ့ရတာကိုကုလသမဂ္ဂကထောက်ပြပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံကသတင်းသမားတွေကိုဥပဒေမဲ့ဖမ်းဆီးထိန်းသိမ်းတာတွေကြပြီးတော့သတင်းလွတ်လပ်ခွင့်မြင့်တင်ပေးဖို့အတွက်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကလည်းတောင်းဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာကျင်းပဖို့ရှိတဲ့ထွေထွေရွေးကောက်ပွဲမှာသူ့ရဲ့ပါတီကဝင်ရောက်ရှင်ပြိုင်မှာမဟုတ်ဘူးလို့အတိုက်ခံပါတီခေါင်းဆောင်အဘိစေဝဲချချီဝါကပြောလိုက်ပြီးတော့ဝင်ကြီးချုပ်ကိုယာရုကနေဆင်းပေးဖို့ထပ်ပြီးတော့တောင်းဆိုလိုက်ပါတယ်။နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုကြီးကြပ်ဆောင်ရွက်မဲ့ကြားဖြတ်အစိုးရဖွဲ့နိုင်ဖို့ဝင်ကြီးချုပ်ယင်းလက်ရှင်နာဝတ်နဲ့ယာယီကက်ဘိနက်အဖွဲ့ကိုဆင်းပေးပါလို့ဒီမိုကရက်ပါတီခေါင်းဆောင်အပိစစ်ကပြောကြားခဲ့ပါတယ်။ပြုပြင်ပြောင်းလဲရေးအစိုးပြုထားတဲ့အတိုင်းဆန္ဒခံယူပွဲလုပ်ပြီးတဲ့နောက်6လကြာမှရွေးကောက်ပွဲတွေကျင်းပတင်တယ်လို့မစ္စတာအပိစစ်ကပြောပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မုံကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေစီစဉ်ထုတ်လုပ်ရမှုကမသိငိထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မာတင်ကတ်စီယာဖြစ်ပါတယ်။VOA American တန်ညနေပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားဆင်ကြကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.